အစ္စရေးစစ်တပ်ကကာဇာကမ်းမြောင်က Crash Kalon နယ်စပ်ကိတ်ကိုပြန်လည်ဖွင့်လိုက်ကြောင်းဗုဒ္ဓဟူးနေ့ကကြေညာပေမဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပါလက်စတိုင်းပိုင်နယ်အတွင်းကိုဝင်ရောက်နိုင်ခြင်းမရှိသေးကြောင်းကုလသမဂ္ဂကပြောပါတယ်အဲ့ဒီအနေတဝိုက်အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်အကူအညီပေးရေးဝန်ထမ်းတွေထွက်ပြေးနေရလို့ပါလက်စတိုင်းဘက်ခြမ်းကနေအကူအညီလက်ခံပေးမဲ့သူမရှိဖြစ်နေတယ်လို့ကမ္ဘာ့ချမရေးအဖွဲ့ WHO ကပြောပါတယ်ဒီတိုင်းထဲမှာပဲဂါဇာတောင်ပိုင်းမှာဆေးဘက်ဆိုင်ရာလုပ်ငန်းတွေမှာအသုံးပြုနေတဲ့လက်ကျန်လောင်စာဆီက၃ရက်စာပဲကျန်တော့လို့ WHO ကကြေညာပါတယ်။ဒီအခြေအနေကြောင့်ပါလက်စတိုင်းဒုက္ခသည်တသန်းကျော်ခိုလုံနေတဲ့ Rafah မြို့ကဆေးရုံ၃ခုနဲ့တစ်ခုကိုပိတ်ပစ်ရမယ့်အခြေအနေလို့ဆိုပါတယ်။ Hamas ရဲ့ဒုံးကျည်တိုက်ခိုက်မှုကြောင့် Israel စစ်သား၄ဦးသေဆုံးပြီးနောက်ပိုင်း Crash Shalom နဲ့စစ်ခိတ်ကို Israel ဘက်ကပြီးခဲ့တဲ့သတင်းပတ်ကုန်လေးကပိတ်ခဲ့တာပါ။အင်္ဂါနေ့ကလည်းဂါဇာတောင်ပိုင်း Egypt နဲ့စစ်က Rafah Gate ကို Israel တန်ကားတပ်ဖွဲ့ဝင်တွေဝင်ရောက်သိမ်းပိုက်ခဲ့ပြီးနေဆက်ဖြတ်ကျော်တာတွေကိုတားမြစ်လိုက်ပါတယ်။ဒီနေဆက်ဖြတ်ကျော်ဂိတ်တစ်ခုစလုံးဟာပါလက်စတိုင်း 2.3 သန်းကျော်နေထိုင်နေတဲ့ဂါဇာကမ်းမြောင်အတွက်အဓိကအစားအစာစေဝါးနဲ့တခြားထောက်ပံ့ရေးပစ္စည်းတွေထောက်ပံ့ပေးနေတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာတော့အစာအစာခေါင်းမမှုကကတ်ကြီးတစ်ဖွဲ့လုံးလုံးလျှက်လျှက်ချက်ရောက်နေပြီလို့ကုလသမဂ္ဂကကြေညာထားပါတယ်ခင်ဗျာ။